ဟောင်ကောင်မှာဇွန်လကဆက်လို့ဆန္ဒပြပွဲတွေကြီးကျယ်ကျုံနေရတာတွေကိုနေနေမှုကြိုးပမ်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးစစ်တာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါတယ်။ဟောင်ကောင်မှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနက်ပံတောက်ကြန်နေမှာအုပ်ချုပ်ရေးမှုကယ်ရီလမ်းကအစီအစဉ်ကိုတရားဝင်ကြေညာမယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြနေတာပါ။ဆန္ဒပြသူတော်များကတော့ကိုယ်ပသူဆိုတာမသိအောင်မျက်နှာဖုံးတွေဝတ်ဆင်လေးရှိပါတယ်။အရေးပေါ်ကြေညာချက်မှာတော့မျက်နှာဖုံးမစွပ်ဖို့တားမြစ်ချက်ဖြင့်ညမထွက်ရမိတဲ့တခြားကန့်သတ်ချက်တွေလည်းပါဝင်မှာပါ။ဒီလိုပြည်သူတမန်နိုင်ငံဖြစ်ကွန်မြူနစ်ပါတီကဥဆောင်တည်ထောင်ခဲ့တဲ့နှစ်90ပြည့်ဒိမ့်မတ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့ရဲတပ်ဖွဲ့တွေကြားဟောင်ကောင်မှာရုံရုံဆန်ခတ်ဖြစ်တဲ့အထိဆန္ဒပြပွဲတွေကျင်းပပြီးနောက်မှာပဲအရေးပေါ်ခြေနေထုတ်ပြန်မှုစီစဉ်နေတာလည်းဖြစ်ပါတယ်။အင်္ဂါနေ့ကဆန္ဒပြပွဲအတွင်းအသက်18နှစ်အရွယ်လူငယ်တစ်ယောက်ကတန်တုံးနဲ့တက်ခတ်ဖို့လုပ်တဲ့အတွက်လုံနေရဲကအနီးကရင်ဘတ်ကိုပစ်ခတ်ခဲ့တာပါ။ဒါဆိုရင်ဆန္ဒပြပွဲတွေဆက်ဖြစ်ခြင်းကဆက်လို့ပထမဆုံးအချိန်ကြီးစန်းစစ်ကိုတုံးပြီးနှိမ်နင်းခဲ့တာလည်းဖြစ်ပါတယ်။ရော်တာသတင်းတပုတ်မှာတော့ရဲတပ်ဖွဲ့ရဲ့လှုပ်ထုတ်လုံနည်းကိုမကြတဲ့အင်္ဂါပဲပြင်ဆင်ထားပြီးလူငယ်ရဲတပ်ဖွဲ့ဝင်အနေနဲ့အချိန်နဲ့ရလိုအပ်ရလိုအပ်သလိုတုံ့ပြန်မှုခွင့်ပြုလိုက်တဲ့အကြောင်းလဲရဲတပ်ဖွဲ့လမ်းညွှန်ချက်အစ်ကိုကူကပ်ပြီးဖော်ပြထားပါတယ်။